မြန်မာနိုင်ငံပါဝင်ကမ္ဘာတစ်ဝန်းကဆူရီအနေနဲ့ခွဲခြားဆက်ဆံဖိနှိပ်ခံရတဲ့နိုင်ငံမဲ့တမ်းပေါင်းများစွာတဲ့အခြေခံနိုင်ငံသားခွင့်ရေးတွေပေးအပ်ဖို့ကုလသမဂ္ဂကတိုက်တွန်းလိုက်ပါတယ်
။ Myanmar has a nationality law. It outlines categories of persons that are considered to be citizens of Myanmar. The Rohingya are not on that list.
မြန်မာနိုင်ငံနိုင်ငံသားဥရီမှာနိုင်ငံသားဖြစ်ခွင့်ရှိတဲ့သူတွေကိုသတ်မှတ်ပြဋ္ဌာန်းထားပေမဲ့ Rohingya တွေကတော့စီးနှင်းမှာမပါဝင်ကြောင်းနဲ့ဒုက္ခသည်ပြဿနာကိုဖြေရှင်းရမှာအခြေခံကျတဲ့နိုင်ငံသားဖြစ်မှုကိုဖြေရှင်းမှုလိုအပ်နေတဲ့အကြောင်းနိုင်ငံမဲမှုတားဆီးချက်ချရေးနဲ့ပပျောက်ရေးလှုပ်ရှားမှုဆန်နစ်ဖြစ်ဖြစ်ဒုက္ခသည်များဆိုင်ရာကုလသမဂ္ဂမဟာမင်းကြီးရုံး UNHCR ရဲ့အပြည်ပြည်ဆိုင်ရာအကာအကွယ်ပေးရေးဌာနညွှန်ကြားရေးမှူးကာရိုဘက်ချလာကတိုက်တွန်းပြောဆိုလိုက်တာပါညီမဆူရကတော့မတိမငြိမ်အခြေအနေတွေကြုံနေရတဲ့ရခိုင်ပြည်နယ်မှာပြဿနာကိုဖြေရှင်းရေးဒစိပိုင်းဖြစ်နိုင်ငံသားစစ်ဆေးရေးလုပ်ငန်းတွေလှုပ်ဆောင်နေတဲ့အကြောင်းပြောဆိုထားပါတယ်ဒါမှမဟုတ်မြန်မာနိုင်ငံမှာတရားဝင်လက်ခံထားတဲ့တိုင်းရင်းသားတွေစီးနှင်းမှာတော့ရိုဟင်ဂျာတွေကိုအတိအမှတ်ပြုလက်ခံထားတာမျိုးမရှိဘဲဘင်္ဂလီတွေဖြစ်နေတာရင်းညွှန်းပြောဆိုလို့ရှိတယ်လို့ရွှေ့ပြောင်းဝင်ရောက်လာသူတွေဖြစ်နေတာသတ်မှတ်ပြောဆိုနေကြတာပါ UNHCR ကတော့သတ်မှတ်ချက်တွေနဲ့ကန့်ညီသူနိုင်ငံမဲ့လူနည်းစုတွေမွေးဖွားလာတဲ့ကလေးတွေကိုသက်ဆိုင်ရာနိုင်ငံတွေကနိုင်ငံသားဖြစ်ခွင့်ပေးဖို့တိုင်းရင်းသားနဲ့မျိုးနွယ်စုမတူတဲ့လူတွေအပေါ်ခွဲခြားဆက်ဆံတဲ့လုပ်ရက်တွေဥပဒေတွေကိုပယ်ဖျက်ဖို့တွေကိုတိုက်တွန်းထားပါတယ်။နိုင်ငံမဲ့တွေရှော့ချနိုင်ရေးလှုပ်ရှားမှုတွေစတင်ခဲ့တဲ့လွန်ခဲ့တဲ့3နှစ်လောက်ကစလို့မြန်မာနိုင်ငံရဲ့အိန္ဒိယထိုင်းနိုင်ငံအာရှလက်ပိုင်းဒေသရုရှား၊ကင်ညာနဲ့အနောက်အာဖရိကစတဲ့နိုင်ငံတွေမှာလူပေါင်းထောင်ထောင်ချီပြီးနိုင်ငံသားဖြစ်ခွင့်ရခဲ့ကြတာလို့တိုးတက်မှုတွေရှိခဲ့ပေမဲ့လည်းရှေ့ဆက်ဆောင်ရွက်စရာတွေလည်းအများအပြားရှိနေစေဖြစ်တဲ့အကြောင်းလဲကုလသမဂ္ဂကတတိပေးထားပါတယ်။